Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမရှင်
။မင်္ဂလာပါရှင်ကျမရခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတတို့ကြားဇူလိုင်လတုန်းကဆက်သွယ်ပြောကြားချက်အချင်းချုပ်ကိုသမ္မတအင်ဂျူကဗိုလ်တပူးနေမှာထုတ်ပြန်လိုက်ပါတယ်။နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအင်ကာနီကမလေးရှားဝန်ကြီးချုပ်ကရွန်ဂျာအရေးနိုင်ငံတကာပါဝင်ဆောင်ရွက်ပေးဖို့ပန်းချခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်နေ
။ကောင်းပါပြီရှင်။အဲ့ဒီနောက်ပိုင်းမှာဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာစစ်တပ်ပေါ်စီးပွားရေးအရကြဲကြဲပြတ်ပြတ်တန်ခတ်မဲ့ဘာမာအက်2019ဥပဒေပြင်ဆင်ချက်မူကြမ်းအတည်ပြုလိုက်တဲ့အပေါ်မှာမြန်မာအရေးလေ့လာသူတွေရဲ့သဘောထားတွေဘယ်လိုရှိပါသလဲ
Well, first of all, we don't know if it will pass the Senate and then be signed into law by
မြန်မာအရေးမှာထဲထဲဝင်ဝင်သိမြင်နားလဲတဲ့ Christina ရဲ့သုံးသပ်ချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါတရားစွဲဖို့ဆုံးဖြတ်ခံထားတဲ့ American သမ္မတအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာပြန်ပြီးတော့ရွေးကောက်ခံရနိုင်သလား Britain နိုင်ငံဥရောပသမဂ္ဂကမထွက်ခါခွင့်ဝင်ကြီးချုပ်ယာရုကနှုတ်ထွက်ဖွယ်ရှိသလားစတဲ့နိုင်ငံရေးရာသတင်းတော်တွေနဲ့အတူနောက်ပိုင်းမှာတော့ယာတိဥရုဆိုင်ရာသတင်းတော်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ရဲ့ဇူလိုင်လတုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချက်အနှစ်ချုပ်ဖော်ပြချက်ထဲမှာ American ဒုသမ္မတဟောင်း Joe Biden ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်သမ္မတ Trump က Ukraine အရာရှိတွေကိုတောင်းဆိုခဲ့ကြောင်းပြသနေပါတယ်။သမ္မတ Amy Rock ကထုတ်ပြန်တဲ့ဒီအနှစ်ချုပ်ဖော်ပြချက်ကနေသမ္မတဟာသူ့ရဲ့နိုင်ငံရေးမှန်းချက်အောင်မြင်အတွက် American နိုင်ငံခြားရေးမူဝါဒဖြစ်အသုံးချကြောင်းသူ့ရဲ့တန်တရားပို့ပြီးခိုင်မာစေခဲ့တယ်လို့ Democrat Party ဝင်တွေကပြောပါတယ်။သမ္မတ Trump ကိုယ်တိုင်ကသူ့ရဲ့ပြောကြားချက်တွေဟာမလျော်ကံဘူးလို့ပြောကြားတဲ့မှန်သမျှကိုသူကပယ်ချခဲ့ပါတယ် Republican လွှတ်တော်အမအများပြားကတော့ဒီအနှစ်ချုပ်ကိုကျင်သမ္မတဟာရာဇဝတ်မှုမြောက်အောင်ဒုက္ခရာမျိုးတစ်ခုမှမတွေ့ရဘူးလို့ပြောပြီးသမ္မတကိုဗိုလ်တပူးနေမှာပဲခုခံကာကွယ်ပေးခဲ့ကြပါတယ်နယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့သမ္မတ Trump ကသူနဲ့ Ukraine သမ္မတတို့နှစ်ဦးချင်းတွေ့ဆုံဆွေးနွေးပွဲပြီးဗိုလ်တပူးနေလည်းပိုင်းသတင်းတောက်တွေကိုပြောကြားရမှာသူကအဂတိလိုက်စားမှုတိုက်ဖျက်ရေးအကြီးအကျယ်လုပ်နေတဲ့ Ukraine ခေါင်းဆောင်ဂျိုးပတ်မှုကိုထောက်ခံကြောင်းနဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့ပေါ်သူ့ရဲ့ဆက်ဆက်ချက်ကိုထပ်မံပြောပါရစေ။ဒါအပြင်ဘိုင်ဒန်ရဲ့တားဖြစ်သူယူကရိန်းကနေအဂတိလိုက်စားပြီးဒေါ်လာတန်းနဲ့ချီယူသွားမှာကိုယူကရိန်းသမ္မတမသိပဲဖြစ်နေတယ်လို့ပြောကြတာမှာယူကရိန်းသမ္မတကလည်းသူနဲ့သမ္မတထရမ့်ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားမှုမှာဘသူကမှဖိအားပေးတာမျိုးမရှိပဲပုံမှန်ဖြစ်ကြောင်းပြောခဲ့ပါရစေ။
အီရန်ပေါ်ထားရှိတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ်းမချင်းအမေရိကန်နိုင်ငံနဲ့ဆေးဆက်ဆွေးနွေးမှာမဟုတ်ဘူးလို့အီရန်သမ္မတဟာဆန်ရာဟူနီကဗိုလ်တုံးတွေကကုလသမဂ္ဂထူထောင်ညီလာခံမှာကပောက်ခေါင်းဆောင်တွေကိုပြောလိုက်ပါတယ်။အရင်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေအောက်မှာဆေးဆက်ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အခုနောက်တစ်ကြိမ်ထပ်လုပ်မှာမဟုတ်ကြောင်းဒဏ်ခတ်ပိတ်ဆို့မှုတွေကိုရပ်ဆိုင်းပြီးအရင်ကကတိကဝတ်ပြုခဲ့တာတွေကိုအကောင့်တဲဖော်စီခြင်းကြောင့်ဒါဆိုရင်နှစ်ဖက်ဆွေးနွေးပွဲတွေလုပ်နိုင်မှာဖြစ်ကြောင်းလည်းအီရန်သမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုက2015ခုနှစ်မှာအီရန်နဲ့အင်အားကြီး၅နိုင်ငံချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာအီရန်ရဲ့ရင်းနှီးလုပ်ငန်းကိုအဓိကပြစ်မှတ်ထားတဲ့ base တို့အရေးယူမှုတွေထုတ်ဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီကလေးကအီရန်နိုင်ငံကလည်းစာချုပ်အရကန့်သတ်ထားတဲ့တန့်စင်ယူရေနီယံထုတ်လုပ်မှုပမာဏကိုကျော်လွန်ထုတ်လုပ်ခဲ့ပါတယ်။အီရန်နိုင်ငံဟာ2015ခုနှစ် JCPOA စာချုပ်ကိုတနစ်ကျော်ကြာလိုက်နာခဲ့ကြောင်းအမေရိကန်နိုင်ငံနှုတ်ထွက်သွားတာကိုထိမိစေဖို့အတွက်ဥရောပနိုင်ငံတွေအနေနဲ့လည်းအချက်၁၁ချက်ပါဂရိကဝတ်ပြုမှုတွေကိုလိုက်နာဖို့အခွင့်အရေးရရှိခဲ့ကြောင်းဒါပေမဲ့လက်တွေ့လှုပ်ဆောင်ခဲ့ခြင်းမရှိကြကြောင်းလည်းထွေထွေညီလာခံမှာသူကပြောခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့နိုင်ငံကြီးမူဝါဒအကြီးအကဲဖရီဆာမိုဂါရီနီကတော့စိန်ခေါ်မှုတွေကိုလစ်လျူရှုထားခြင်းမရှိဘဲအားလုံးအတူတူလက်ဆွဲလက်တွဲလှုပ်ဆောင်ဖို့ကြိုးစားသွားမှာဖြစ်ကြောင်းဒဏ်ခတ်ပိတ်ဆို့မှုတွေရုံသိမ်းဖို့နဲ့ဆက်ဆက်ပြီးစာချုပ်အထက်နျူကလ িয়ার ဆိုင်ရာဂရုပြုချက်နဲ့စီးပွားရေးဆိုင်ရာဘက်နဖက်ပါရှိကြောင်းသဘောတူစာချုပ်ဆက်လက်တည်ရှိရေးဘက်နဖက်စလုံးကိုဖြည့်ဆည်းဖို့ကြိုးစားဖို့လိုကြောင်းဗိုလ်တုံးနှင့်ကုလသမဂ္ဂအစည်းအဝေးအပြီးမှာတရင်တော့တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အစ္စရေးနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွက်အခုဒီအဖြစ်မထွက်ဘဲဖြစ်နေတဲ့အတွက်အစိုးရအသစ်ရဲ့ဖွဲ့စည်းချုပ်ပန်းမှုအစ္စရေးသမ္မတရူဗန်ရစ်ဗလင်ကဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကိုပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်နန်တန်ယာဟုနဲ့အဓိကတိုက်ခန်းဘန်နီဂန်ဆိုကြားဗိုလ်တပူးနဲ့တွေ့ဆုံပွဲအပြီးမှာသမ္မတရစ်ဗလင်ကယုံကနေချိန်ညာချက်ထုတ်ပြန်ခဲ့တာပါ။တကယ်လို့ဝန်ကြီးချုပ်နန်တန်ယာဟုဖြစ်စေအတိုက်ခံဘန်နီဂန်ဖြစ်စေလွှတ်တော်ရဲ့အများစုမရဘူးဆိုရင်အကောင်းဆုံးညွှန်းပေါင်းဆွေးနွေးဖွဲ့ဖို့ဖြစ်ပြီးဒီလိုဖွဲ့နိုင်မှုဘယ်သူတွေနဲ့ဖွဲ့ရင်အကောင်းဆုံးဖြစ်မယ်ဆိုတာကိုသမ္မတကရွေးချယ်ပေးရမှာပါ။ဝန်ကြီးချုပ်နန်တန်ယာဟုရဲ့ Liquid Party နဲ့အတိုက်ခံဘန်နီဂန်ရဲ့ Blue and White မဟာမိတ်တွေကြားသဘောတူညီချက်ရဖို့ညှိနှိုင်းရမှာသမ္မတကနှစ်ကြိမ်တိုင်ကြားဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။
အမေရိကန်ကအီရန်နိုင်ငံပေါ်ဒဏ်ခတ်အရေးယူထားတာကိုသိလျက်နဲ့အီရန်စီကရေနံတွေကိုတည်ယူပို့ဆောင်ခဲ့တဲ့အတွက်ဆိုပြီးတရုတ်နိုင်ငံကလုပ်ငန်းတချို့ပေါ်အမေရိကန်ကအရေးယူတန်ခတ်မှုအသစ်ချမှတ်လိုက်ကြောင်းနိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကနယူးယောက်မြို့မှာဗိုလ်ထွေးကပြောလိုက်ပါတယ်။အခုလိုချိုးဖောက်မှုအတွက်တရုတ်လုပ်ငန်းရှင်လူပုဂ္ဂိုလ်9ဦးနဲ့အခြားလုပ်ငန်းကြီး6ခုတို့ကိုအဓိကတန်ခတ်ပိတ်ဆို့တာဖြစ်ပြီးအဲ့ဒီအထက်မှာ Costco Shipping Company ရဲ့လက်အောက်ခံကုမ္ပဏီတစ်ခုလည်းပါဝင်တာဖြစ်ပါတယ်။ဒီလိုအရေးယူမှုဟာအီရန်နဲ့ပတ်သက်လို့အမြင့်ဆုံးဖိအားပေးသွားမယ်ဆိုတဲ့အတိုင်းအမေရိကန်ကတိုးမြှင့်အရေးယူခဲ့တာဖြစ်ပါတယ်။တန်ခတ်ပိတ်ဆို့မှုခံရမဲ့သမတ်ချက်တွေကိုချိုးဖောက်တဲ့လုပ်ရမှန်သမျှအတွက်ပိတ်ဆို့အရေးယူသွားမယ်လို့လည်းဝန်ကြီး Mike Pompeo ကပြောပါတယ်။ Costco Shipping Company လက်အောက်ခံလုပ်ငန်းတစ်ခုကိုအရေးယူပေမဲ့မိခင်ကုမ္ပဏီကတော့အရေးပြတာမျိုးမရှိပါဘူး။ China Concord Petroleum Company, Conlon Shipping Company Ltd, Conlon Holding Company Ltd နဲ့ Pangasis 88 Limited ကုမ္ပဏီတွေကိုအရေးယူလိုက်ကြောင်းဘန်ဒိုင်ရေးဝန်ကြီးဌာနကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထရီနီလာကမ်မှာစက်တင်ဘာ24ရက်အင်္ဂါနေ့ကအထွေထွေမူဝါဒရေးရာဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကျင်းပခဲ့ပြီးမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဌာနဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးဟောက်တူဆန်း American နိုင်ငံဆိုင်ရာမြန်မာတမန်ကြီးဦးအောင်နဲ့တို့တက်ရောက်ပါတယ်။American သမ္မတ Donald Trump ပါဝင်နိုင်ငံပေါင်း38နိုင်ငံရဲ့နိုင်ငံအကြီးအကဲတွေမင်ကွန်းပြောကြားခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအစီအစဉ်အရမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကစက်တင်ဘာ28ရက်နေ့မှာမင်ကွန်းပြောကြားဖို့ရှိပါတယ်။အင်ကာနေ့ဆွေးနွေးပွဲတွေအတွင်းမှာပဲမလေးရှားဝန်ကြီးချုပ်မဟာသီးယားမိုဟာမက်ကရင်ဂျာပြည်ထနာအမြန်ဖြည့်ရှင်းရေးအတွက်နိုင်ငံတကာပါဝင်ခဲ့ဖို့ပန်ကြားခဲ့ပါတယ်
။ Excellencies, ladies and gentlemen, it is clear.That the Myanmar government is unwilling to take any action to resolve
the Tibetan နဲ့ကြွရောက်လာတဲ့ပြည်သူများခင်ဗျာမြန်မာအစိုးရဟာရိုဟင်ဂျာပြည်ထနာကိုဖြည့်ရှင်းဖို့ဆန္ဒမရှိဘူးဆိုတာထင်ရှားပါတယ်။ဒါကြောင့်နိုင်ငံတကာအသံဝင်ကလှုပ်ဆောင်ပေးဖို့တောင်းဆိုရတာဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါ။မြန်မာအစိုးရအနေနဲ့ဖြည့်ရှင်းလို့ရဆန္ဒမရှိဘူးလို့ဆွဆွဲခဲ့ပြီးတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်သူတွေကိုအရေးယူရေးအတွက် ICC ကိုတင်ဖို့ပါအကြံပေးခဲ့တာပါ။ရိုဟင်ဂျာရေးကိုမလေးရှားအစိုးရကတတ်နိုင်တဲ့လောက်အကူအညီမှာဖြစ်ပြီးနိုင်ငံတကာအသံဝင်ပါဝင်ဖြစ်ရှင်းပြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်းတော့ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တိကျတွေ့ဆုံပြီးရိုဟင်ဂျာတွေထားနေပြန်ရင်လုပ်ငန်းစဉ်ပြန်ဆောက်နိုင်မှုအလွတ်တဘောဆွေးနွေးခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံတမကြီးဟူအူဟောက်တူဆွမ်းက VOA ကိုပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေပြန်လက်ခံဖို့စူးစမ်းနေပေမဲ့အခုထိတော့မအောင်မြင်သေးပါဘူး။
နိုင်ငံကငွေကြေးရံပုံငွေအဖွဲ့ IMF ရဲ့ဥဆောင်ညွှန်ကြားရေးမှူးအဖြစ်ဘူလ်ဂေးရီးယားစီးပွားရေးပညာရှင်ခရစ်စတာလီနာဂျော်ဂျီဗာကိုခန့်လိုက်ပါတယ်။ကွန်မြူနစ်နိုင်ငံဖြစ်နေချိန်မှာမွေးဖွားခဲ့တဲ့ဂျော်ဂျီဗာကိုနိုင်ငံပေါင်း189နိုင်ငံပါဝင်တဲ့ IMF အဖွဲ့ကြီးရဲ့ဥဆောင်ဒါရိုက်တာဘုတ်အဖွဲ့ကနေဗိုလ်ထုတ်နေမှာအခုလိုရွေးချယ်ခန့်လိုက်တာပါ။ကမ္ဘာ့ဘဏ်ရဲ့ထိပ်တန်းတာဝန်ရှိသူတွေထဲမှာပါတဲ့ဂျော်ဂျီဗာဟာဥရောပဘဝဘဏ်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ခရစ်စတင်းလာဂတ်နေရာကိုစက္ကန့်တာဝန်ယူရမှာဖြစ်ပါတယ်။ IMF အဖွဲ့ကြီးဟာအဖွဲ့ဝင်နိုင်ငံတွေငွေကြေးစည်းဝါးရေးအကြတဲ့စိုက်နေချိန်မှာအရေးပေါ်ချင်းငွေထုတ်ချေးကူညီပေးတဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့ American Bidon Su နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေချိန်မှာ Kristalina Georgieva ဟာအခုလို IMF ဥဆောင်ညွှန်ကြားရေးမှူးတာဝန်ယူရမှာဖြစ်ပါတယ်ခင်ဗျာ။
အောက်တိုဘာမှာပြတ်ချခဲ့တဲ့ line air လေးချောင်းလေယာဉ်ပြတ်ချမှုမှာတေဆုံးခဲ့သူတွေကတည်းက12ဦးမိသားစုဝင်တွေနဲ့ Boeing လေယာဉ်ကုမ္ပဏီတို့ကြားရောကြီးမှုနဲ့ပတ်သက်ပြီးသဘောတူညီမှုတွေရခဲ့ပါတယ်။တေဆုံးသူ2ဦးချင်းစီအတွက်ရောကြီးအနည်းဆုံး 1.2 တန်းရတယ်လို့အမှုနဲ့နေဆက်သူကပြောပါတယ်။
တရုတ်နိုင်ငံဆက်ဆောင်ပနာကသုတေသနပညာရှင်တွေက2016ခုနှစ်နဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမြောက်ပိုင်းကပန်းအမျိုးအစားတွေကိုစစ်တမ်းကောက်ယူနေစဉ်အတွင်းမှာကချင်ပြည်နယ်မှာဂျင်းအမျိုးအစားတဲ့နှမျိုးကိုရှာဖွေတွေ့ရှိခဲ့ပါတယ်။အသေးစိတ်စမ်းသပ်စစ်ဆေးမှုတွေနဲ့စင်တူရုံးမှရှိတဲ့မျိုးစိတ်တွေပေါ်အခြေခံပြီးကောက်ချက်ချခဲ့ရမှာအခုတွေ့ရှိတဲ့ဂျင်းမျိုးစိတ်တွေဟာအသစ်ဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ
။သာသာပရင်းနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။အမေရိကန်အောက်လွှတ်တော်ကစက်တင်ဘာလ24ရက်နေ့ကအတည်ပြုလိုက်တဲ့ Burma Act 2019ပြင်ဆင်ချက်ဥပဒေမူကြားဟာနိုင်ငံတကာရာဇဝတ်မှုကိုကျူးလွန်ကြောင်းဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်အပေါ်စီးပွားရေးအရာကြဲကြဲပြန့်ပြန့်အရေးယူမဲ့အချက်တွေပါတဲ့အကြောင်းအမေရိကန်အခြေစိုက်မြန်မာအရေးလေ့လာနေသူတွေကထောက်ပြခဲ့ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။ Burma Act 2019ပြင်ဆင်ချက်ဥပဒေမူကြမ်းကိုတီးခြားဥပဒေအဖြစ်ပြဋ္ဌာန်းဖို့အင်္ဂါနေ့ကအမတ်ဥယျာဉ်စုစုပေါင်း433ဦးရှိနေတဲ့အမေရိကန်အောက်လွှတ်တော်မှထောက်ခံမဲ394မဲကန့်ကွက်မဲ21မဲနဲ့အတည်ပြုခဲ့ပြီးမဲမပေးတဲ့အရေးအတွက်18မဲရှိခဲ့ပါတယ်။2018ခုနှစ်ကBurma Act ဥပဒေမူကြမ်းကို NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိတ်ဥပဒေမူကြမ်းမှာပြင်ဆင်ချက်အနေနဲ့ထည့်သွင်းခဲ့တုန်းကတော့ထောက်ခံမဲ382မဲရှိခဲ့ပြီးကန့်ကွက်မဲ30နဲ့မဲမပေးတဲ့အရေးအတွက်15မဲရှိခဲ့တာပါ။ဒါကြောင့်ဒီနှစ်2019မှာ Burma Act ဥပဒေမူကြမ်းကိုအောက်လွှတ်တော်မှထောက်ခံတဲ့မဲအရေးအတွက်ပိုးပြီးများလာတာတွေ့ရကြောင်း Washington အခြေစိုက် ICR နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness က VOA ကိုခုလိုပြောပါတယ
် Both this year and last year the House voted toimpose
မြန်မာစစ်တပ်ကိုပြည်မြင့်ထံတိုက်ခတ်အရေးယူတဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှမနှစ်ကရောဒီနှစ်မှာပါအပြတ်သက်ထောက်ခံခဲ့ကြတာပါနောက်တစ်ချက်စိတ်ဝင်စားဖို့ကောင်းတာကမနှစ်ကကန့်ကွက်မဲ့ပြီးခဲ့ကြသူတွေဒါမှမဟုတ်မဲမပြီးဘဲနေခဲ့ကြတဲ့အောက်လွှတ်တော်အမတ်တွေဟာဒီနှစ်မှာပတ်ပြောင်းပြီးတော့ထောက်ခံမဲ့ပြီးခဲ့ကြပါတယ်ဒါကြောင့်လဲထောက်ခံမဲ့ပြီးတဲ့အရေးအတွက်ဟာဒီနှစ်ပိုများလာတာပ
ါဒါဆိုရင်အထက်လွှတ်တော်ဘက်ကရောအလားအလာဘယ်လိုရှိမလဲရှင
် Well we hope that Senate willhave a similar floor vote on
ဒီပိတ်ဆို့ရေးယူတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှာလည်းအောက်လွှတ်တော်လိုပဲထောက်ခံမဲ့အရေးအတွက်ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနှစ်ဖက်မူကြမ်းတွေကိုဆွေးနွေးညှိနှိုင်းနေကြတာဆိုတော့အဲ့ဒီထဲမှာပြင်ဆင်ချက်အနေနဲ့ပါနေတဲ့မြန်မာအပေါ်တန်ခတ်ရေးယူမဲ့ဥပဒေကြမ်းကို NDA နဲ့အတူဥပဒေအဖြစ်တစ်ခါတည်းပြဋ္ဌာန်းဖို့တင်မတင်ဆွေးနွေးနေကြပါတယ်။
အဲ့တော့ဒီဘာမအက်လို့မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူမဲ့ဥပဒေမူကြမ်းတွေကိုဥပဒေအဖြစ်ပြဋ္ဌာန်းဖို့အချိန်ဘယ်လောက်ကြာမလဲရှင
် We will know soon whether the final
ဒီနေ့ပြန်လည်ညှိနှိုင်းထားတဲ့ NDAA ဥပဒေမူကြမ်းအပြီးသတ်မှာမြန်မာကိုပိတ်ဆို့အရေးယူမဲ့ကိစ္စပါမပါမကြခင်သိရတော့မှာပါသတင်းနှစ်ပတ်လောက်အတွင်းဒီ NDAA ဥပဒေမူကြမ်းကိုတမရလက်မှတ်ရေးထိုးအတည်ပြုဖို့အဆင့်ရောက်တော့မှာပါ NDAA ဥပဒေမူကြမ်းကိုမဖြစ်မနေအမြန်ဆုံးပြဋ္ဌာန်းဖို့လိုနေတာပါဒီလိုမှအချိန်မီမလုံနိုင်ရင်အမေရိကန်ကောက်ွယ်ရေးဝန်ကြီးဌာနအတွက်အသုံးစရိတ်ချမပေးနိုင်ပဲဖြစ်သွားပါလိမ့်မယ
်ဘာမအဲ2019ဥပဒေမူကြမ်းမှာအဓိကထူးခြားချက်နဲ့ပတ်သက်လို့လဲ Simon Billiness ကအခုလိုပြောပါတယ
် What is would have a significant impact because it would impose financial sanctions
အခုပြင်ဆင်ချက်ဥပဒေမူကြမ်းရဲ့အထူးခြားဆုံးထိရောက်မှုကတော့မြန်မာစစ်တပ်အရာရှိတွေနဲ့ထိပ်ပိုင်းတာဝန်ရှိသူတွေပေါ်ဗဏ္ဍာရေးအရာတန်ခတ်ပိတ်ဆို့ရေးတွေမဟုတ်ပါဘူးမြန်မာစစ်တပ်ပိုင်းဒါမှမဟုတ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူမှာဖြစ်ပါတယ်ဒါကြောင့်ဒီဥပဒေကြမ်းဟာမြန်မာစစ်တပ်ပေါ်ကြေကြေပြင်းပြင်းအရေးယူပိတ်ဆို့မှာဖြစ်ပါတယ
်လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြန်မာအပေါ်ပိတ်ဆို့အရေးယူမဲ့ဥပဒေမူကြမ်းနဲ့ပတ်သက်လို့သဘောထားဘယ်လိုရှိမလဲဆိုတာကိုတော့အမေရိကန်ပြည်ထောင်စုဂျော့ချ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခခရစ်စတီနာဖင်ကအခုလိုသုံးသပ်ပါတယ
် This President Trump has not shown much interest in Myanmar.
သမ္မတထရန့်အနေနဲ့မြန်မာကိစ္စကိုစိတ်ဝင်စားတယ်ဆိုတာမျိုးပြသလို့မရှိပါဘူး။ဒါပေမဲ့ဘာသာရေးလွတ်လပ်ခွင့်ကိစ္စကိုတော့သမ္မတထရန့်ကစိုးရိမ်မှုတွေရှိနေတာဆိုတော့ဒီဥပဒေမူကြမ်းကိုသူ့အနေနဲ့ထောက်ခံလက်မှတ်ရေးထိုးဖို့ဖြစ်နိုင်ပါတယ်။တကယ်လို့ဒီဥပဒေမူကြမ်းကိုအတည်ပြုပြဋ္ဌာန်းနိုင်ပြီဆိုရင် မြန်မာစစ်တပ်ကိုအရေးယူနိုင်မဲ့နီလန်တချို့ပေါ်ပေါက်လာရေးဖိအားပေးတဲ့နေရာမှာတခြားအစိုးရတွေပူးပေါင်းပါဝင်လာဖို့ဥဆောင်မှုဖြစ်လာမှာပါ
။ဘာမာအက်2019ဥပဒေမူကြမ်းမှာအရေးကြီးတဲ့အချက်တွေပါဝင်နေတာနဲ့ပတ်သက်လို့လေခရစ်စတီနာဖင်ကအခုလိုပြောပါတယ်။
One is supporting access to education for children living in refugee camps in Bangladesh and for them to be able to
get a job. In Bangladesh, a power when the child is in the country, and they are in the country, they are in the country, they are in the country.
That is, the country is in the country. မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းသားလူနည်းစုတွေပုံမူပါဝင်ခွင့်ရဖို့ပဋိပက္ခဖြစ်နေတဲ့ဒေတာအတော်များများမှာအမျိုးသမီးနဲ့မိန်းကလေးတွေယောက်ျားလေးတွေနဲ့အမျိုးသားတွေပါလိင်ပိုင်းဆိုင်ရာအကြမ်းဖက်ခံနေရတာကိုတားဆီးဖြေရှင်းဖို့စစ်တပ်အနေနဲ့ဝန်ခံလာစေရေးဖိအားပေးတဲ့အချက်တွေပါဝင်နေတယ်လို့လည်းခရစ်စတီနာဖင်ကပြောပါတယ
်။မတ်အင်ဂျင်နိုင်ပြပြသွားတာပါရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲအကျိုးပြင်ဆင်ပြိုင်ဆိုင်မှုတွေကိုကြည့်ကြရအောင်ပါ။American Thamda Trump ကိုတရားစွဲဆိုအရေးယူဖို့စတင်တော့မယ်ဆိုတော့အောက်လွတ်တော်လူများစုခေါင်းဆောင်ဒီမိုကရက်အမတ် Nancy Pelosi ရဲ့ဆုံးဖြတ်ချက်ဟာ Thamda Trump 2020ပြည့်နှစ်ရွေးကောက်ပွဲဝင်တဲ့အခါကြုံရမယ့်မတိကျမရေရာမှုတွေကိုပိုးပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။ပြည်သူစံတာကောက်ယူမှုတွေအရ Thamda Trump ဟာရွေးကောက်ပွဲမှာထက်မှန်ရွေးခံရရေးစီးပွားရေးအကောင်မှုနဲ့သူ့ကိုတစ်ဆာရှိထောက်ခံသူတွေအပေါ်မှာမှီခိုနေရလိမ့်မယ်လို့ဆိုပါတယ်။ VOA ပြည်တွင်းသတင်းတောက် Jen Mellon သတင်းပေးပို့ထားတာကိုတော့ကိုရဲမင်းထွန်းကပြောပြမှာပါရှင်
။နောက်တစ်ချိန်တက်တန်ရွေးကောက်ပွဲမဲဆွယ်လှူရှားမှုတွေမှာ American သမ္မတ Donald Trump ဟာထောင်ချီရှိတဲ့သူ့ကိုဆွဆွမြဲမြဲထောက်ခံသူတွေရဲ့ထောက်ခံအားပေးမှုတွေကြောင့်သူ့ရဲ့အားအင်တွေပြန်လည်ပြည့်ဖြူလာရစမြဲပါ
။ Under this administration America is working again. America is winning again.
လက်ရှိအစိုးရလက်အောက်မှာ American နိုင်ငံပြန်လည်ရှင်သန်နေပါပြီ။ American နိုင်ငံဟာအနိုင်တွေပြန်ရနေသလိုအချိန်အတော်ကြာမရသလိုဖြစ်နေခဲ့တဲ့လေးစားခံရမှုတွေကိုလည်းအခုပြန်ရနေပါပြီ
။ဒါပေမဲ့လည်းအခုချိန်မှာတော့အောက်လွတ်တော်ဒီမိုကရက်အမတ်တွေဥဆောင်မဲ့တရားစွဲဆိုအရေးယူမှု impeachment ကိုရင်ဆိုင်နေရပါပြီ။ဒီကိစ္စမှာသမ္မတ Trump ကယူကရိန်းသမ္မတကိုတယ်လီဖုန်းဆက်ပြီးဖိအားပေးခဲ့တဲ့ကိစ္စလည်းတစ်ချိန်တစ်ပိုင်းပါဝင်ခဲ့ပါတယ်။သမ္မတ Trump ကယူကရိန်းကိုဖိအားပေးပြီးသူ့ပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့သားအကြောင်းစစ်ဆေးခိုင်းခဲ့တာပါ။ဘူဒုံးလေးမှာပဲအဲ့ဒီဖုန်းထဲပြောတဲ့စကားတွေကိုအင်ဖြူတော်ကထုတ်ပြန်ပေးခဲ့ရပါတယ်။အောက်လွတ်တော်လူများစုကောင်းဆောင် Nancy Pelosi ကဒီကိစ္စသမ္မတမှာတာဝန်ရှိတယ်လို့ပြောပါတယ်
။ The president must be held accountable. No one is above the law.
အရအနေနဲ့ဒီကိစ္စကိုတာဝန်ယူရပါမယ်။ဘယ်သူမှဥပဒေအထက်မှာရှိမနေရပါဘူး
။သမ္မတဟာအာဏာအလွဲသုံးစားလုပ်နေတယ်လို့လည်းဒုတိယသမ္မတဟောင်း Joe Biden ကမဲဆွယ်ပွဲမှာဆွဆွဲခဲ့ပါတယ်။
We have a president who believes there's no limit to his power. We have a president who believes he can do anything and get away with it.
ကျွန်တော်တို့မှာဘာလို့လို့ဖြစ်မြောက်ပြီးတော့အပြစ်ကနေအမြဲလွတ်တယ်လို့ထင်နေတဲ့သမ္မတတယောက်ရှိပါတယ်။ကျွန်တော်တို့မှာသူဟာဥပဒေအထက်မှာရှိတယ်လို့ထင်နေတဲ့သမ္မတတယောက်လည်းရှိပါတယ
်။သမ္မတ Trump ကတော့သူဘာအမှားမှမလုပ်ကြောင်းညှင်းဆိုထားတယ်လို့ဒီမိုကရက်တွေရဲ့သူ့အပေါ်တရားစွဲဆိုမှုဟာနောက်ဆုံးမှာတော့သူပြန်လဲရွေးကောက်ခံရရေးအထောက်အကူဖြစ်စေမယ်လို့လည်းပြောခဲ့ပါတယ
်။This is why they say it's good for the election. But you know what?
တရင်းကောင်းတွေကတော့မေဆန္ဒရှင်တွေကိုယ်တိုင်ကဘာတွေဖြစ်တယ်လဲဆိုတာသိနေတယ်လေ။ဒါကြောင့်လဲသူတို့ကဒါဟာရွေးကောက်ပွဲအတွက်ကောင်းတယ်လို့ပြောတာပေါ့။ဒါပေမဲ့ခင်ဗျားတို့သိပါသလား။တိုင်းပြည်အတွက်တော့မကောင်းပါဘူး
။အခုလိုတရားစွဲဆိုဖို့ကိစ္စအတွက်စူးစမ်းမှုတွေစတင်လှုပ်ဆောင်မယ်ဆိုတဲ့ဆုံးဖြတ်ချက်ဟာသမ္မတ Trump ရဲ့ပြန်လဲရွေးကောက်ခံရရေးအတွက်မရေရာမသေးချာမှုတွေများလာတယ်လို့ American စီးပွားရေးကိုလည်းအားနည်းသွားဖို့အရေးလဲရှိနေပါတယ်။Virginia Tech သူကလေလာသုံးသက်သူ Kyle Condit ကအခုလိုပြောပါရယ
် I really think this 2020 election is kind of a 50-50 sort of proposition at this point.
ဒီ2020ပြည့်ရွေးကောက်ပွဲကတော့ Trump ကိုထောက်ခံသူနဲ့ဆန့်ကျင်ကြသူတွေအကြား50-50ရှိတဲ့အနေအထားပါ။စီးပွားရေးကိစ္စ၊စီးရေးကိစ္စ၊ညီညာရေးကိစ္စတွေဘာဖြစ်လာမလဲဘယ်သူမှမသိနိုင်ပါဘူး။ Democrat သမားလောင်းဘာလဲဘယ်လိုလဲဆိုတာလည်းမသိနိုင်ပါဘူး။
ပြည်သူသဘောထားစစ်တမ်းမှာတော့နောက်ရွေးကောက်ပွဲမှာ Trump အတွက်လူလူထောက်ခံမှုပြန်ပြနှုံကြဆင်းနေပြီးသူ့ကိုဆွဆွမြဲမြဲထောက်ခံသူတွေအပေါ်မှာဒါမိခိုနေရမှာဖြစ်တယ်လို့ USA Today သတင်းစာက Susan Page ကပြောပါတယ
် President Trump's great strength is that he has a core of supporters who are going to be with him no matter what. His biggest problem is that that core is not a majority.
ဘာဖြစ်ဖြစ်သူ့ကိုပဲထောက်ခံကြမယ်အမကန်မဲဆန္ဒရှင်တွေရှိနေတာကသမရထရန့်ရဲ့အားသာချက်ပါသူ့ပြည်ထနာကအဲ့ဒီမဲဆန္ဒရှင်တွေကမဲပေးသူအမေရိကန်အများစုကြီးတော့မဟုတ်ကြဘူး40ရာခိုင်နှုန်းလောက်တော့ရှိမယ
်ဒါပေမဲ့အမေရိကန်စီးပွားရေးတောင့်တင်းနေတဲ့ထရမ့်အတွက်အကျိုးရှိနေမှာဖြစ်တယ်လို့လည်း Republican Party ရွေးကောက်ပွဲကြံ့ကျင်သူ John Fihere ကပြောပါတယ်သမ္မတထရမ့်အနေနဲ့ကတော့နောက်တစ်ကြိမ်သက်တမ်းရွေးကောက်ပွဲတွေမှာရှုံးနိမ့်ခဲ့ရသူဒီမိုကရက်သမ္မတဟောင်းဂျမီကာတာနဲ့ရီပပ်လီကန်သမ္မတဟောင်းဂျော့ဂျ် H.W. ဘုရှ်နှစ်ဦးတို့ရဲ့ကံကြမ္မာမျိုးကိုရှောင်ရှားသွားနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းပါခင်ဗျာ
ကိုရဲမေထွန်းပြပြသွားတာပါရှင်အခုတခါတော့ဗြိတိန်ဝန်ကြီးချုပ်ယာရုတီမြေကြီးရုံးကန်နေရတဲ့အခြေအနေကိုအလှည့်ပေးပါဦးမယ်ဗြိတိန်ပါလီမန်ကိုဆိုင်းငံ့ဖို့ဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းဗြိတိန်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့ယာရုဆက်လက်တည်မြဲရေးအတွက်ရုံးကန်နေရပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရအမတ်တွေပါလီမန်ပြန်တက်ကြရမှာဆိုတော့ဘော်ရစ်ဂျွန်ဆန်ယာရုကနှုတ်ထွက်ဖို့တောင်းဆိုသံတွေလည်းစူညံနေပါတယ်။ဒီအခြေအနေတွေကြောင့်လာမယ့်အောက်တိုဘာလ31ရက်မှာဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးဖြစ်နိုင်ပါသလားဆိုတာပိုးပြီးတော့တန်တရားဖြစ်လာတဲ့အကြောင်း VOA သတင်းတောက် Henry Richwell လန်ဒန်ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဦးကျော်စံသားကပြောပြပေးမှာပါရှင်
။ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့လွတ်ရနံပတ်သက်ပြီးတရားသူကြီး7ဦးရဲ့တညီတညွတ်ထဲသဘောတူဆုံးဖြတ်ချက်ကိုတရားရုံးချုပ်အကြီးအကဲ Lady Brenda Hill ကအခုလိုဖတ်ကြားကြေညာခဲ့ပါတယ
်။ The decision to advise Her Majesty to prorogue Parliament was unlawful because it had the effect
ပါလီမန်ကိုဆိုင်းငံ့ထားဖို့ဘီမာကြီးကိုအကြံပေးဖို့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီပါဘူး။ဘာကြောင့်လဲဆိုတော့ဒါဟာဖွဲ့စည်းပုံဥပဒေနဲ့အညီလှုပ်ဆောင်ရမယ်။ပါလီမန်ရဲ့လုပ်ငန်းတွေကိုကြိုးကြောင်းခိုင်လုံတဲ့အကြောင်းပြချက်တစုံတရာမရှိဘဲနှောက်ယှက်ဒါမှမဟုတ်ဟန်တားတဲ့အကျိုးသက်ရောက်မှုဖြစ်စေပါတယ
်။ဒီဆုံးဖြတ်ချက်ဟာဗြိတိန်နိုင်ငံဒီမိုကရေစီရဲ့မန်နိုင်တွေကိုအပြင်းထန်ရက်ခတ်ခဲ့တဲ့နိုင်ငံရေးမြေငလင်ကြီးတစ်ရပ်ပဲဖြစ်ပါတယ်။နယူးယောက်မြို့ကလသမဂ္ဂအထွေထွေညီလာခံလက်တက်ရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့သူဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအလျှော့မပြေဘဲအာခံနေဆဲဖြစ်ပါတယ
် We respect the judiciary in our country we respect the court I disagree profoundly
ကျွန်တော်တို့ဟာတိုက်ပြည်ရဲ့တရားစီရင်ရေးကိုလေးစားပါတယ်တရားရုံးကိုလေးစားပါတယ်သူတို့ပြောတာတွေနဲ့လုံးဝသဘောကွဲလွဲပါတယ်ဖော်ပြလင်းလင်းပြောရရင် EU ကခွဲထွက်ရေးကိစ္စကိုဆက်လုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်
။ American သမ္မတ Donald Trump ကလည်း Boris Johnson ကိုအပြေးထောက်ခံလိုက်ပါတယ
်။ Results of the start to show in November but it looks to be like he is making great progress.
ရလာဒီကတော့နိုဝင်ဘာမှာစတွေ့လာရမှာပါ။ဒါပေမဲ့သူ့လုပ်ရဟာအများကြီးတိုးတက်နေတယ်လို့ထင်ပါတယ
်။မနေ့ကဗုဒ္ဓဟူးနေ့မှာတော့ Britain Parliament ပြန်လည်ကျင်းပပြီး Boris Johnson လည်းပြန်လည်ရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တွေကတော့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ယာရုကနှုတ်ထွက်ဖို့ပဲတောင်းဆိုနေကြတာပါဒါပေမဲ့ဘော်ရစ်ဂျွန်ဆန်ကနှုတ်ထွက်ပါမလားဒါဖြစ်ရင်အတိုက်ခံအမတ်တွေကသူ့ပေါ်အယုံအကြည်မရှိအဆိုတင်သွင်းကြမှာလားဒေးဗစ်ဟန်နစ်ကာ European Center for International Political Economy ရဲ့အကြက်ခတ်သမားသူဖြစ်ပါတယ
် There's been some suggestion Johnson should resign that he has lied to the Queen and could there be a greater offense of the Prime Minister than that?I don't think he will resign.
Johnson ya ru ga ni nout thae tin ne lo so tu re shi ba de. Tu a biyin ma ji o le lein ne. Wan ji chou tiao pho di the ji de a pye shi ba o mla bya. Tu ga raw nout thwe mae lu myo le ma houp ba u. Da chang a yong ji ma shi a so tin mo pyo la ja ba de. So raw la mae yet thara pat dwe twin de lo a so tin la ja mae tin ma de.
Di lo a yong ji ma shi a so tin twin la yin raw a thwe thwe yue kaup pwe le lou la ya raw ma phit ba de.ဒါပေမဲ့ဒီအထွေထွေရွေးကောက်ပွဲလုပ်မဲ့ကိစ္စကိုလည်း Boris Johnson တို့ရဲ့ Conservative တွေကလူကျင်နေတာပါလို့တုံသက်သူ Hanik ကဆက်ပြောပါတယ
် The Conservatives are ahead in the polls if they run a good campaign there's no reason why they couldn't strengthen their position and potentially
မဲပုံထောင်ရင်တော့ Conservative တွေဟာရှေ့ကပြေးနေမှာပါသူတို့ကောင်းကောင်းမဲဆွယ်နိုင်ရင်သူတို့အင်အားခိုင်မာအောင်မလုပ်နိုင်စရာအကြောင်းမရှိပါဘူးအရင်နှစ်အနေငယ်တုန်းကသူတို့ဘက်မှာရှိခဲ့ပြီးတော့ပြဿနာလုပ်ခဲ့တဲ့အမတ်တွေလည်းပြန်ရွေးခံချင်မှခံကြတော့မှာပါ
Boris Johnson ကတော့ဥရောပသမဂ္ဂကနှုတ်ထွက်ဖို့သတ်မှတ်ထားတဲ့အချိန်ကိုတူးချဲဖို့နောက်ဆုတ်ဖို့တောင်းဆိုမှာမဟုတ်ဘူးလို့အာခန့်နေပါတယ်ပါလီမန်အမတ်တွေအများစုကတော့လောလောဆယ်သဘောတူညီမှုမရနိုင်ဘူးဆိုရင်အဲ့လိုနှုတ်ထွက်မဲ့အချိန်ကိုနောက်ဆုတ်ပေးဖို့လိုလားနေကြတာပါဒါပေမဲ့ဒီလိုဥရောပသမဂ္ဂကနှုတ်ထွက်မဲ့အချိန်ကိုနောက်ဆွေသွားတာနဲ့တပြိုင်နက် conservative တွေကလည်းပဲ Nigel Farage Brexit Party ကိုကူးပြောင်းသွားမယ်အလားအလာရှိနေကြောင်းပါတယ်ခင်ဗျာ
။ဦးကျော်စံသားပြောပြသွားတာပါရှင်။အခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။ကုလသမဂ္ဂရဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာကမ္ဘာတလွှားဥတုရာသီဖောက်ပြန်မှုဟာသမုဒ္ဒရာတွေရေခဲပြင်နဲ့တခြားရေခဲနေတဲ့မျက်နှာပြင်တွေအပေါ်တည်တာတဲ့တည်ရောက်မှုနဲ့အပြောင်းအလဲတွေဖြစ်ပေါ်စေတယ်လို့ဖော်ပြထားပါတယ်။ဒီပြောင်းလဲမှုတွေအတွက်အေးအေးယူကင်တွယ်ဖို့အချိန်မနှောင်းသေးပေမဲ့ဒါကိုအခုစတင်ဖို့အချိန်ရောက်နေပြီလို့အစီရင်ခံစာကသတိပေးထားတဲ့အကြောင်းပါရီက VOA သတင်းတောက် Lisa Bryant ပြပို့တဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ကမ္ဘာတလွှာရေခဲပြင်တွေအေးပြောကုန်တဲ့အတွက်ပင်လယ်ရေမျက်နှာပြင်မြင့်တက်မှုဟာလာမယ့်သက်ကရင်2100မှာ3ဘီကျော်အထိမြင့်တက်လာနိုင်ပြီးဒါဟာလက်ရှိမြင့်တက်နှုန်းထက်5ဆဖြစ်လာမယ်လို့ကုလသမဂ္ဂရဲ့နိုင်ငံတကာ IPCC အဖွဲ့ကခန့်မှန်းထားပါတယ်။ဒါအပြင်ပင်လယ်နေသရဝါတွေလျော့ပါးသွားနိုင်တယ်လို့မြစ်တွေခန့်ချောက်ပြီးကံရိုးတန်းဒေသတွေမှာပြင်းထန်တဲ့မုန်တိုင်းဒဏ်ကိုပိုးပြီးခံစားလာရမယ့်အပြင်တချို့ကျွန်းနိုင်ငံကလေးတွေမှာလူတွေနေထိုင်လို့မရတဲ့အနေအထားထိဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာလူသားတွေရဲ့လှုပ်ဆောင်မှုကနေရေခဲပြင်ဒေသတွေအာရှဥရောပနဲ့မြောက်အမေရိကတိုက်မြောက်ပိုင်းကအေးခဲနေတဲ့တန်ဒရာဒေသတွေနဲ့ကမ္ဘာတလွှာသမုဒ္ဒရာတွေပေါ်မှာဘာတွေအပြောင်းလဲဖြစ်စေတယ်ဆိုတာကိုလေ့လာဖော်ပြထားတယ်လို့ IPCC ဒုဥက္ကဋ္ဌ
And it documents the ways in which the ocean has been acting like a sponge. ကမ္ဘာကိုထိနေနိုင်မှုအတွက်ကမ္ဘာတလွှားကထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့အပူချိန်ကိုပင်လယ်သမုဒ္ဒရာကနေဘလို့နီးရည်နဲ့ဆုပ်ယူတယ်ဆိုတာကိုမှတ်တမ်းတင်ထားတာပါ။ဒါပေမဲ့သူကဆက်ပြီးတော့ဆုပ်ယူဖို့မလုပ်နိုင်တော့ပါဘူး
။မိုနာကိုမှာကျင်းပတဲ့ IPCC အစည်းအဝေးမှာကမ္ဘာတလွှားကသိပ္ပံပညာရှင်တွေတက်ရောက်လာကြတာဖြစ်ပြီးဒီပြဿနာအတွက်အဖြေရှာဖို့ကြိုးစားနေကြတာပါ
။ Taken together,These changes show that the world's ocean and cryosphere have been taking
the
lead
role
ဆောင်
မှုကြောင့်တွေ့လာရတဲ့အပြောင်းအလဲတွေကနေတိလာရတာကတော့ဆေးကျူးနဲ့ချီပြီးတော့ဥတုရာသီပြောင်းလဲမှုဖြစ်လာဖို့အတွက်ကမ္ဘာသမုဒ္ဒရာတွေနဲ့ cryosphere လို့ခေါ်တဲ့အရေးခဲနေတဲ့ဒေသတွေဟာအပူဓာတ်တွေရနေတယ်ဆိုတာပါပဲ။တဘာဝနဲ့လူသားတွေအတွက်အကျိုးဆက်တွေကတော့ပို့ပြီးတော့ကျယ်ပြန့်လာသလိုပို့ပြီးတော့လည်းပြင်းထန်လာတာပါ။ September 25ရက်ဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ဒီအစီရင်ခံစာဟာ2019ခုနှစ်အတွက်ရာသီဥတုပြောင်းလဲမှုရဲ့ရက်ခတ်မှုတွေနဲ့ပတ်သက်ပြီးတတိယမြောက်အစီရင်ခံစာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးအတွက်ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီးပြီးဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံအပြီးမှာဒီအစီရင်ခံစာထွက်လာတာဖြစ်ပါတယ်။ကုလသမဂ္ဂကအလုတ်ထက်အပြောပိုးပြီးများနေတယ်လို့တဘာဝဝင်းကျင်ရေးဆောင်ရွက်သူတွေကဝေဖန်နေကြပါတယ်။အစီရင်ခံစာရေးသားသူတွေကတအူးဖြစ်တဲ့ဥရုယာတီဆိုင်ရာသိပ္ပံပညာရှင် Hans Otto Porter ကတော့တချို့ကိစ္စရက်တွေအတွက်ပျက်စီးဆုံးရှုံးမှုဟာပြန်ပြီးပြင်လို့မရနိုင်တော့ဘူးလို့ပြောပါတယ်
။ Just think about the warm water corals and the coral reefs which are already in decline.
နားမလည်နိုင်လောက်အောင်ရေတွေပူနွေးလာတဲ့တန်နာကြောက်တန်းတွေအကြောင်းကိုပဲစဉ်းစားကြည့်ပါ။တန်နာကြောက်တန်းတွေဟာတော်ရုံအပူလှိုင်းရိုက်ခတ်မှုဒဏ်ကိုခံနိုင်ပေမဲ့အခုတို့မှခံနိုင်ရည်မရှိတော့တဲ့အတွက်အရေးအတွက်ကပူနေပါလာနေတာပါ
။အခုလိုအနေအထားတွေကိုလုံးဝပြောင်းလဲသွားအောင်လုပ်နိုင်တဲ့အခြေအနေကရှိနေစေဖြစ်တာကြောင့်အများပိုးပြီးတော့သိလာအောင်လုပ်နိုင်မယ်လို့မျှော်လင့်ကြောင်းပြင်သစ်ရာသီဥတုဆိုင်ရာသိပ္ပံပညာရှင် Valerie Manson Delmont ကပြောပါတယ်။
There are many regions of the world, cities, countries where action is being taken.
ကမ္ဘာတအများပြားမြို့ရာတွေနိုင်ငံတွေမှာဒီကိစ္စကိုစပြီးတော့အရေးယူဆောင်ရွက်နေကြပါပြီ။ဒါကဖန်လုံအင်တန်းငွေထုတ်လုပ်မှုကိုလျှော့ချရင်းနဲ့လူသားတွေကောင်းကျိုးအတွက်တိုးတက်အောင်ဖွံ့ဖြိုးမှုရှိအောင်လို့ကျမတို့လုပ်နိုင်တယ်ဆိုတာပြနေတာပါ
။ဒါပေမဲ့အခုလိုလှုပ်ဆောင်မှုတွေထိရောက်မှုရှိစေဖို့ကတော့ကမ္ဘာအပူချိန်2ဒီဂရီဆယ်ဆီယပ်အောက်မှာပဲရှိနေအောင်ကမ္ဘာလုံးအတိုင်းအတာနဲ့အမြန်ဆုံးစတင်ပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်
။ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ကျမတို့ video ကို email ကနေဝေဖန်အကြံပြုလိုတယ်။နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုကြတယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian 3အင်္ဂလိပ်သင်ခန်းစာတခါဥကျော်ဇန်သားရဲ့မြမအရေးဆွေးနွေးကမ်းမှာတော့ရခိုင်မှာဖြစ်နေတဲ့စစ်ပွဲတွေရက်စဲပြီးငြိမ်းချမ်းရေးရချင်ရင်လိုအပ်ချက်ကပါပါလေကျွန
်တော်စိတ်ထဲမှာစိုးရိမ်နဲ့လှုပ်ချင်တဲ့အလူအုံယုံနေဖွင့်ပြီးတော့ဒီတကြီးရွယ်ဦးတွေကိုစောင့်ရှောက်ဖို့ကူညီဖို့ထောက်ပံ့ဖို့နောက်ပြီးဒီနွမ်းပါတဲ့ကလေးတွေမိဘမဲ့ကလေးတွေစောင့်ရှောက်ရ
တာကတော့ဒီဟိုသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမယ်ဟာဖြစ်ပါတယ်ရှင်တခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်မတ်ဤတန်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ရပါမယ်ရှင်
။မြန်မာနိုင်ငံတွင်မြောက်ပိုင်းမဟာမိတ်တပ်တွေနဲ့တိုက်ပွဲတွေပြန်ဆလာတဲ့အကြောင်းရင်းမှာတရုတ်ပါနေသလားဆိုပြီးတော့ဒေါက်တာ S. Chandrasekharan ကသုံးသပ်ရေးသားထားတဲ့ဆောင်ပါကိုစက်တင်ဘာလ24ရက်နေ့မှာ eurasiareview.com မှာဖတ်ရပါတယ်။DNL တအောင်းပလောင်တပ်ဖွဲ့ MNDAA ကိုကနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကတပတ်သက်အပြစ်ရတဲ့အကြောင်းကြီးညာခဲ့ပေမဲ့လည်းတိုက်ပွဲတွေပြင်းထန်နေစေလို့ထောက်ပြထားပါတယ်။ဩဂုတ်လ15ရက်နေ့တရုတ်နယ်စပ်မူဆယ်ကတိုက်ပွဲတွေကိုမြန်မာစစ်တပ်နဲ့အစိုးရကထင်မှတ်မထားတဲ့အချိန်မှာတိုက်ခိုက်ခံရတာပါ။ဒါကိုတရုတ်ကရောထင်မှတ်ထားဘူးဆိုတာဖြစ်နိုင်ရလားဆိုပြီးတော့ဆောင်းမရှင်ကမေးခွန်းထုတ်ပါတယ်။ရပောင်းများစွာပြင်ဆင်တွက်ချက်ထားတာမရှိဘဲနဲ့တော့ရှမ်းပြည်မြောက်ပိုင်းမြို့တွေနဲ့မန္တလေးတိုင်းထီအောင်နောင်တိုက်ခိုက်နိုင်ဘူးဆိုတာမဖြစ်နိုင်ဘူးဆိုပြီးဒါကိုရင်းနှံပြည်နယ်ကတရုတ်အာဏာပိုင်တွေတိကိုတိထားမှာပဲလို့ဆောင်းမရှင်ကဆိုပါတယ်ဒီအဖွဲ့၃ခုမှာဝင်ငွေရင်းမြစ်လည်းမရှိဘဲနဲ့တပ်ဖွဲ့တွေကတော့တရားလေးကျင့်တင်ကြထားပြီးလက်နက်တွေလည်းအပြည့်စုံရှိရဲ့လို့ထောက်ပြထားပါတယ်ဒီအဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတွေ့ဆုံဆွေးနွေးဖို့နေရာတော်မရွေးနိုင်တဲ့အချိန်မှာတရုတ်ရဲ့ဂျောင်းဝင်စစ်ဆန်မှုကမဖြစ်မနေလိုအပ်နေတယ်လို့ဆိုပါတယ်အပြင်ဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေချုပ်ငြိမ်းအောင်လို့တရုတ်ကဆွတ်ဆန်တမန်ကြိုးစားနေပုံရတယ်ဆိုပြီးဆိုပါတယ်။မူဆယ်မန္တလေးကားလန်ရခိုင်နဲ့မန္တလေးကိုဖျက်ပြီးတော့တရုတ်ပြည်ကိုဖောက်မဲ့မြန်နှုံးမြင့်ရထားလန်နဲ့ကြောက်ဖြူစေကန်းကရည်နယ်နဲ့တဘာဝတံငွေပိုင်လိုင်းနဲ့စီးပွားရေးဆောင်စတဲ့တရုတ်စီးပွားရေးလုပ်ငန်းတွေဖြစ်မြောက်ဖို့တည်ငြိမ်အေးတဲ့အခြေအနေကိုတရုတ်ကလိုလားနေရကြောင်းလို့ထောက်ပြပါတယ်။တရုတ်ရဲ့နေဆက်ကုံတွေအခြေအနေမပြေလည်စီကျွန်တော်တရုတ်ရဲ့အာဏာကိုဖိဆန်ပြီးတော့မြောက်ပိုင်းတပ်ဖွဲ့တွေကတိုက်ပွဲအခြေအနေတွေမတည်ငြိမ်အောင်တမင်လှုပ်တာလားလို့မေးခွန်းထုတ်ပါတယ်။တရုတ်ကတော့သူ့စီးပွားရေးကိုမထိခိုက်စေဖို့အရေးကြီးတယ်လို့ထင်တာပါ။တရုတ်ကတမင်သက်သက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိရအောင်လုပ်နေရလားဆိုပြီးတော့လည်းတမင်ကဝင်နေကြပါတယ်။တိုက်ပွဲတွေပြီးဆုံးအောင်လို့တရုတ်ဘက်ကလှုပ်ပေးနိုင်ရတာနဲ့ဒီလိုအခြေအနေမတည်မငြိမ်မှပဲတရုတ်ရဲ့ဂျာဝဲမှုကိုမြန်မာဆွေရကလိုအပ်နေအောင်မဟုတ်ဘူးလားလို့လည်းဆိုပါတယ်။အဖွဲ့၃ဘွဲ့ရဲ့လက်နက်တွေကိုရွှေလီဈေးခွဲကနေတဆင့်ဓာတ်ရိုက်ဖြစ်စေသွဲဝိုက်တဲ့နည်းနဲ့ဖြစ်စေတရုတ်ကလည်းရောင်းပေးနေရလို့လည်းပြောပါတယ်။တိုက်ပွဲရဲ့ဖို့ဆိုရင်တော့တရုတ်အနေနဲ့လက်နက်တွေဆက်ပြီးတော့မရောင်းဖို့လိုတယ်လို့ဆောင်းမရှင်ကထောက်ပြထားတာကိုကောက်နှုတ်ရေးသားရပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာစစ်သွေးကြွတွေလှုပ်ရှားနေဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်စောင်ကိုပြောပြပေးပါမယ်။ပြီးခဲ့တဲ့ဩဂုတ်လထဲမှာဒုက္ခသည်စခန်းအနားမှာပဲယောက်ျားဖြစ်သူအသက်ခံခဲ့ရတဲ့မုတ်ဆိုးမအမျိုးသမီးတဦးနဲ့ DW သတင်းဌာနကတွေ့ဆုံခဲ့တာမှာသူ့အမျိုးသားကရိုဟင်ဂျာတွေရဲ့အရေးကိစ္စအတွက်အလုလုပေးနေသူဖြစ်တဲ့အကြောင်းနဲ့သူကဒုက္ခသည်စခန်းထဲမှာစီမံခန့်ခွဲမှုမမှန်ကန်တာတွေကိုရပ်တန့်စေခြင်းသူဖြစ်တဲ့အကြောင်းဒါပေမဲ့အင်အားတောင့်တဲ့အကြမ်းဖက်အုပ်စုကိုဒေါသထွက်စရာဖြစ်စေခဲ့ပုံရတယ်လို့ပြောပြခဲ့ပါတယ်ရိုဟင်ဂျာအများစုဟာမြန်မာနိုင်ငံတည်းကအစင်းရဲဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ထဲမှာနေထိုင်ကြပြီးခရီးသွားဖို့လက်ထပ်ထိမ်းမြှားဖို့အတွက်အထူးခွင့်ပြုချက်လိုအပ်ပါတယ်တဲ့ ဒီဒုက္ခသည်တွေရဲ့အကြားမှာအာစာဖွဲ့ဝင်တွေဟာအကြမ်းဖက်မှုတွေကိုအရှိန်မြှင့်လာနေကြတယ်လို့လည်းဆိုပါတယ်ခက်ဆန်ဆန်ဝတ်တယ်လို့အထင်ခံရတဲ့အမျိုးသမီးတွေဟာလည်းပြတ်မှတ်ထားခံနေကြရတဲ့အကြောင်းအမည်မဖော်လိုတဲ့နိုင်ငံခြားကအကူအညီပေးရေးဝန်ထမ်းတစ်ယောက်က DW ကိုပြောပါတယ်ဒုက္ခသည်စခန်းတွေဟာယာဘမက်တာဖက်တမင်းလိုနိုင်ငံတကာမူးယစ်ဆေးမှောင်ခိုလုပ်တဲ့နေရာတွေဖြစ်လာတယ်လို့လည်းဆိုပါတယ်။ရာဇဝတ်ကိုင်းတွေဟာရတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်တာတွေလည်းမကြာခဏရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူကာလမ်အဗ်ဒယ်မိုမန်ကတော့ဘင်္ဂလားဒေ့ရှ်မှာအာစာအဖွဲ့မရှိကြောင်းရှိခဲ့ရင်လည်းယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဖမ်းပြီးမြန်မာပြည်ကိုပြန်ပို့မယ်။အာစာတွေဟာမြန်မာပြည်မှာပဲရှိတယ်လို့ပြောခဲ့ဘူးပါတယ်။ဒါပေမဲ့စခန်းနေရမှာတော့အာစာဆိုတဲ့အမိဟာကြားလိုက်တာနဲ့ပြောလက်စစကားချက်ချင်းရက်သွားစေတဲ့အမိဖြစ်ပါတယ်။အာစာရဲ့သတင်းပေးတွေထဲမှာကလေးတွေတောင်ပါဝင်တဲ့အကြောင်းနဲ့အတိအကျဖော်ပြလို့မရနိုင်ပေမဲ့သတင်းပေးတွေဟာနေရာအနှံ့မှာရှိနေပြီးလူတွေကိုနှုတ်ဆက်နေစေဖို့လုံလောက်တယ်လို့ဆိုပါတယ်။ DW ဟာအာစာအဖွဲ့ဝင်တယောက်နဲ့တွေ့ဆုံမေးမြန်းဖို့ခက်ခက်ခဲခဲစီစဉ်နိုင်ခဲ့တယ်လို့ပြောပါတယ်။အသက်30ကျော်ရှိပုံရတဲ့အဲ့ဒီလူက2019ခုနှစ်မှာစစ်တပ်ကမဖြိုခွဲခင်နဲ့အစုလိုက်အပြုံလိုက်မြန်မာပြည်ကမထွက်ခွာခင်မှာအာစာရဲ့တစ္ဆာခံဖြစ်လာကြောင်းပြောပြခဲ့ပါဗျ။ Rifle ပစ်နီးနဲ့လမ်းဘေးဘုံးထောင်ဖောက်ခွဲတဲ့ဤတွေပါဝင်အခြေခံစစ်တင်တန်းကိုတက်ခဲ့ရတယ်လို့လည်း DW ကိုပြောပါဗျ။သူ့လိုရွာသားတွေကို2014ခုနှစ်ကတည်းကစုလာခဲ့တာယာနဲ့ချီပြီးတော့ရှိခဲ့တဲ့အကြောင်းနိုင်ငံတကာအကြက်တဲဖြစ်ရှင်ရေးအဖွဲ့ ICG ကလည်းပြောပါတယ်။တင်နန်းစရာတွေကတော့ပါကစ္စတန်တာလီဘန်အဖွဲ့ TTP ကဖြစ်ကြောင်း ICG ကဖော်ပြထားသလို TTP ရဲ့ပြောခွင့်ရကလည်းအရင်ကရိုဟင်ဂျာတွေကိုတင်နန်းပေးခဲ့တာကိုအတည်ပြုပါတယ်။အင်တာဗျူးလက်ခံဖြေကြတဲ့စစ်သွေးကြွားကအာစာဟာလူတိုင်းအတွက်ကောင်းမွန်တဲ့ဘဝတွေပိုင်ဆိုင်အောင်လုပ်ပေးလိုတာလို့ပြောပေမဲ့အဲ့ဒီစကားအတိတ်ပဲဘာလဲဆိုတာကိုတော့သူကိုယ်တိုင်သိပုံမရဘူးလို့ဆိုပါတယ်။သူရဲ့ခေါင်းဆောင်ကအမျိုးသမီးတွေမျက်နှာကိုလုံခြုံအောင်ဖုံးကွယ်မထားရင်အာစာအဖွဲ့ဝင်တွေကရိုက်ခွင့်ရှိတယ်လို့ဆိုပါတယ်။ဒါ့အပြင်အကူအညီပေးတဲ့အဖွဲ့တွေမှာအလုပ်လုပ်နေကြတဲ့အမျိုးသမီးတွေကိုလည်းချိန်ချောက်တယ်လို့မွတ်စလင်ဘာသာရေးကအမျိုးသမီးတွေအလုပ်လုပ်တာကိုလက်မခံကြောင်းလည်းပြောပါတယ်။ဒါ့အပြင်ဒုက္ခသည်စခန်းတွေမှာအာစာတိုက်ခိုက်ရေးသမား3,500လောက်ရှိနေတဲ့အကြောင်းနဲ့ယာနဲ့ချီတဲ့တိုက်ခိုက်ရေးသမားတွေကမြမပြည်တဲ့တိတ်တိတ်ပြန်ဝင်ပြီးတင်တန်းသွားတက်ကြတယ်လို့ရေးထားတဲ့အကြောင်းကိုတော့ဆောင်းပါရှင်တွေဖြစ်ကြတဲ့နာအိုမီခိုနတ်စတီဖန်ဇင်မက်အရာဖတ်တယ်အစ္စလမ်တို့ကရေးသားထားကြပါတယ်ရှင
်တော်ရရှင်များရှင်လနက်ကင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိကျမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွှတ်တော်ကိုယ်စားလှယ်တွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOAS စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ဒါမဲ့စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးမှာပါရှင်။
ဒီကိမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to သို့ the fire fire ကမီးဆိုတော့စကွိုက်ထုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မိမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမိလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမ မိတော့ပိုးပြီးကြည်လာမယ်မိအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလဲစီနူယိုမှာအသုံးဖြစ်တဲ့မိလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်
The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style English သင်ခန်းစာကိုဒေါ်လာလတ်တန်းစီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။AA ရခိုင်လက်နက်ကင်အဖွဲ့ဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေဟာရခိုင်အမျိုးသားရေးစိတ်ဓာတ်နှိုးကြားလာတာကိုပြသနေခြင်းဖြစ်တဲ့စစ်အင်အားအသာစီးရရစ်တဲ့နှစ်ဖက်တိတ်တဆိတ်စတင်ညှိနှိုင်းပြီးဖက်ဒရယ်ပေါ်ဆောင်ခြင်းဖြင့်သာရေရှည်ပြေလည်မှုရနိုင်မှာဖြစ်တယ်လို့မြမအရေးဆောင်ကြည်လေးလာသုံးသပ်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပါတယ်။ Georgetown တက္ကသိုလ်ဂုံဒူးဆောင်ပါမောက်ခစတိုင်ဘတ်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ပမကစတိုင်ဘတ်ကအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလုံလုံကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပူပြီးတော့စိုးရိမ်ကြီးပြောလာကြတာကြားရပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြီးဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နေနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုဏိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တယ်ရဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြည်လဲသွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရဲ့လို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything. It clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြည်လဲစေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရားလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက် Federal အခွင့်အရေးတွေဖန်တီးပေးရမယ်ပြည်ထောင်စုထဲမှာဘယ်သူတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဒီအတွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါရဲ့ပြန်ကြောက်ရမှာနောက်ကြမနေတော့ဘူးလားဆရာကြီ
း Start to wait because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗ
မာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာလေဆိုတာပါပဲဒါရီယာအကျုံးဝင်နေတော့မှာပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှာပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရက်တွေဟာတိတ်ဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးစုံကသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning after all
ဆောင်ပုဒ်အစကတည်းကအမှားမှရင်းရင်းကင်တွယ်လာခဲ့တာပါမူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတည်ထောင်မှုပြောခဲ့ကြပေမဲ့လေဥနုလက်ထက်မှာအရက်သားအစိုးရဟာလဲဖက်ဒရယ်ဆိုရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ပူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြည်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကစက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါတယ်အခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလောက်ရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြည့်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါတယ်ဒီအထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးဝါးကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးသပ်ကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ပြန်ပြေးပြင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအချင်းလည်းပဲအဓိကကြားတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာဆွမ်းမှုကအတော်ကြီးမားနေရလို့ပြောကြတ
ာ That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်။လောစင်မှာလုံးဝမှန်ပါတယ်။ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုဂရုမစိုက်ဘဲလှုပ်တက်ပါတယ်။ရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူး။ဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါတယ်အမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှလည်းဖြစ်ပါတယ်
အိန္ဒိယရောခင်ဗျာအိန္ဒိယကဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးခင်ဗျာ
India I think has a very important interest as you just said there
multi other ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်ကရဒံမြင့်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါအိန္ဒိယဟာဒီဒေတာကိုငြင်းငြမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရိမ်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲ AA ကအခုခါမှာဝါကိုအားကြပြီးတော့ Confederation ယူရင်လည်းလို့ပြောလာပါတယ်။ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုဘဲနှုတ်ဆက်နေကြပါတယ်။ဆိုတော့ဒီကိစ္စကျပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
။ Totally different because Rakhine is already a state.
နင်းနေတော့ကွဲပြားပါတယ်။ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါ။ဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်။ဒါကိုဝါကတိကျပြည်နယ်လိုချင်နေတာပါ။ဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုဟင်ဂျာကိစ္စကတိကျပြဿနာပါ။ဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်။တိမ်မွေးတဲ့နီးနဲ့ကင်တွယ်တတ်ပါတယ်။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။အရက်ဖက်ဆိုးရကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူး။ဒီလိုလှုပ်ဖို့ဆိုတာကလည်းအချိန်ယူပြီးတော့ဘက်စုံလှုပ်ရမယ်ကိစ္စပါ။အချိန်ထဲမှာပဲ AA တွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စကလည်းလက်ခံနိုင်စရာမရှိပါဘူး။ဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအချိန်တွေကပို့ပြီးတော့ရှုပ်ထွေးစေပါလေ။
ဆိုရင်ကအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်။အစိုးရစစ်တပ်နဲ့ AA နဲ့တိုက်နေတာအပြင်ဒီကိစ္စဟာကျယ်ပြန့်လာပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလား။အဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်။ဆရာကြီးပဲလုံလုံထန်ထန်ထင်ပါလေ
။ You've got to start out in the school system. You've got to start out educating. I mean, you don't stop there, but you start out
educating. ပညာရေးကစပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်။တန်းတူညီမရေးစိတ်တက်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်။ကျောင်းသင်ခန်းစာတွေကိုပြင်ရမယ်။လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်။လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်။ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်။လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်။လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်။အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ၊ Jew တွေထက်အခွင့်အရေးရခဲ့တယ်။ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါ။အလားတူထပ်မဖြစ်အောင်လဲအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလဲသူမီသူဟန်နဲ့ဒီလိုလောက်အောင်မှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကြော်လွားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလဲတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသက်ပါတယ
်ဥကြဆန်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုသူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီနေ့အစီအစဉ်မှာတော့နဝရေတာလာပကြီးပြကန်းဖွင့်ပြီးတော့အမှုပညာပြပွဲတွေစီစဉ်သူကိုပြည့်ဝေရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ပြောမယ့်အကောင်းဆုံးကတော့လက်တွေ့နဲ့အိမ်မက်လို့ကျွန်တော်စဉ်းစားထားပါတယ်။ကျွန်တော်ကငယ်ငယ်တည်းကဒီဟိုရဟန်းဝင်လာတာကိုနှစ်သားတည်းကတွင်ဝင်ပြီးတော့29နှစ်အထိဆိုတော့နှစ်ပေါင်း20ပေါ့။ငယ်စဉ်ကတည်းကအတော်ကြီးတဲ့အထိကိုမက်ခဲ့တဲ့အိမ်မက်တည်းကတော့ဒီဆရာတော်ကြီးတွေဖြစ်ဖို့နောက်ကဘာပတ်ပြီးတော့သာသနာပြုဖို့နောက်ပြီးနိဗ္ဗာန်ရသည့်အထိဒီတန်တရာမှာကျင်လျားသမျှရဟန်းဘဝပဲဖြစ်ရဖို့ဆိုပြီးတော့အဲ့လိုအိမ်မက်တွေနဲ့နေခဲ့တာပေါ့။ဒါပေမဲ့အခုလက်တွေ့တကယ်ဖြစ်နေတော့ဒီပြကန်းဖွင့်ပြီးတော့အမှုပညာနဲ့ဆက်စပ်တဲ့လုပ်ငန်းပေါင်းစုံလုပ်နေရတာဒါတစ်ခုပေါ့နောက်ပြီးတော့ရွယ်ရတဲ့အထိစွစွမြဲရှိနေကြနောက်တစ်ခုကအဲ့လိုဘာသာပေါင်းစုံကိုယ်တိုင်လဲတင်ကြားတက်မြောက်ပြီးတော့ပညာတွေကိုပြန်လဲပို့ချတင်ကြားခြင်းလားဒီနိုင်ငံခြားသားတွေကိုတစ်နှစ်ကျော်ကျော်လောက်တော့မြန်မာစာတင်ပေးဘူးသေးတယ်ဟိုငယ်စဉ်ကတော့ဒီကလေးတွေကိုနေဒီမှာအင်္ဂလိပ်စာတင်ပေးတာအထိုင်လဲတော့ရှိခဲ့ပါတယ်နောက်တစ်ခုကျွန်တော်စိတ်ထဲမှာစွစွမြဲလုပ်ချင်နေတာလူအုံယုံနေဖွင့်ပြီးတော့ဒီတကြီးရွယ်ဦးတွေကိုစောင့်ရှောက်ဖို့ကူညီဖို့ထောက်ပံ့ဖို့နောက်ပြီးဒီနွမ်းပါတဲ့ကလေးတွေမိဘနဲ့ကလေးတွေစောင့်ရှောက်ရေးစင်တာခီဟာတွေဖွင့်ဖို့အဲ့လိုအိမ်မက်ရှိခဲ့တာပေါ့ဒါပေမဲ့အခုတကယ်လက်တွေ့ဘဝလုပ်နေရတာကြတော့ပကြီးပြကန်းမောဖွင့်ပြီးတော့အမှုပညာလောကသားတွေနဲ့ဆက်ဆက်ပြီးတော့သူတို့ရဲ့အကျိုးလည်းကိုယ့်ရဲ့အလုပ်လည်းလုပ်နေတဲ့တနေ့ညပံ့ဖို့တနေ့ညစိတ်ကောင်းထားပြီးအမှုပညာနဲ့ဆက်ဆက်လုပ်ငန်းတွေလည်းအများကြီးလုပ်နေရတော့အခုဒီပကြီးပြကန်းဖွင့်နေပဲဟိုတွဲပြီးတော့ဒီမကြခင်မှာပြန်ပြီးတော့စပစ်တာကတော့မိဝါဒဆိုတဲ့အဖွဲ့လေးပါပဲမိဝါဒကတော့ဟိုကျွန်တော်နဲ့တခြားကျွန်တော်နဲ့အနီးစပ်ဆုံးမှာရှိတဲ့လက်လန်းမီတဲ့ဒီ artist တွေနဲ့ပူးပေါင်းပြီးတော့ ကျမ်းမာရေးနဲ့အဓိကနိုင်ရေးကိစ္စကိုတတ်နိုင်တယ်များတန်ဖိုးကူညီစောင့်ရှောက်ဖို့ပေါ့နော်အဲ့ဒီအဖွဲ့အစည်းလေးကတော့မကြသေးပါဘူးဒါပေမဲ့ပြောချင်တာဟိုကိုအိမ်မက်မဟုတ်ပြီနဲ့ဟိုစိတ်ချမ်းသာမှုတစ်ခုရအောင်ကိုအိမ်မက်လို့ဖြစ်တော့ဘယ်လိုလုပ်လဲဆိုတော့ကိုလုပ်နေတဲ့အလုပ်လေးတွေကိုပဲကိုတတ်နိုင်တယ်များစိတ်ကောင်းထားပြီးတော့ဟိုလုပ်ရင်းနဲ့ပဲဒီလိုပြောအောင်လုပ်သွားတယ်ပေါ့နော်ဟိုအရင်ကဆိုလို့ရှိရင်လုပ်ချင်တယ်ဖြစ်ချင်တာဆရာတော်ကြီးဖြစ်ပြီးတော့နိုင်ငံတကာပတ်ပြီးတော့ဟိုတရားဟောခြင်းနဲ့နောက်ပြီးတော့ဟိုနံပါတ်ကလေးတွေကိုကူညီနေစောင့်ရှောက်ခြင်းနဲ့ဒီဟာတွေဖွင့်ပြီးတော့အကြီးတွေလုပ်ချင်တာပေါ့ဒါမဲ့တကယ်လက်တွေ့ဘဝရအခုတကယ်ဖြစ်လာတဲ့အခါကျတော့အမှုပညာနဲ့ဆက်သက်တဲ့လုပ်ငန်းတွေအများဆုံးတော့ကိုယ်စိတ်ကလေးကိုပဲကိုကျောင်းလာတာပေါ့ကဲပါဘယ်နေရာပဲဘလူဟာပဲလောက်ရလောက်ရလက်ရှိအနေထားမှာဒါဖြစ်နေပြီဆိုတော့ကိုလုံးတည်းအလုံးမှာအတက်နိုင်ဆုံးစေတနာထားပြီးတော့ဒီကုလူရအောင်ကျူလာပြီးတော့လောက်တာပေါ့နော်ကိုကလက်တွေ့ဘဝမှာဟိုအိမ်မက်ကတခုမက်ခဲ့မှာလက်တွေ့ဘဝမှာလောရတဲ့ဟာတခုဖြစ်နေတဲ့ခါကျရင်မဖြစ်မနေဘလို့အနေထားပဲရအောင်ရအောင်ဘာလို့ရအောင်ယူလို့ရလဲဆိုတော့ကျွန်တော်တော်ဒီနေ့စဉ်ကုသိုလ်ပညာဥစ္စာ၃ခုတစ်နေ့တစ်ခုရှိပါစေဆိုတဲ့အတိုင်းအနည်းဆုံးအဲ့ဒီကုသိုလ်ပညာဥစ္စာ၃ခုတစ်ခုတော့ဟိုရအောင်ရမယ်ပေါ့နော်နေ့စဉ်ကျွန်တော်အဲ့လိုဖြတ်သန်းပါတယ်အဲ့ဒါကြောင့်အာရုံတရားထိုင်နေဟိုအာရုံစာဖတ်တယ်နောက်ပြီးတော့ဟိုမလုံမနဲ့ဆက်ရချီလို့ရှိရင်ဥစ္စာရှာတယ်ဥစ္စာချတဲ့အခါမှာလည်းတမအဇီဝချိပေါ်လို့ရပါတော့နော် the right livelihood ပေါ့ဥစ္စာချတဲ့အခါမှာလည်းဥစ္စာရရင်ပြီးရောဆိုတာမဟုတ်ဘူးနော်လို့ဉာဏ်နဲ့ရှင်ပြီးတော့ပေါ့မှန်မှန်ကန်ကန်ပေါ့ဟိုရှာတဲ့နီလာနဲ့ရတဲ့ဥစ္စာပေါ့နော်အဲ့လိုနေ့စဉ်ကုသိုလ်ပညာဥစ္စာ၃ခုအဲ့ဒီ၃ခုတွေအနည်းဆုံးတစ်ခုရရင်တော့ကျွန်တော်ကအဲ့ဒါအမည်ပြောတယ်လို့ဒါအခုချိန်တွင်းပြီးတဲ့ဟာပေါ့နော်အရေးကြီးနေပါတယ်ကျွန်တော်ပြီးပါပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA American အတန်ရဲ့စက်တင်ဘာလ26ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ25 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။အခုညပိုင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါတယ်ရှင်အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
် American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Maya Zelensky တို့ရဲ့ဇူလိုင်လတုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချက်အနှစ်ချုပ်ဖော်ပြချက်တဲ့မှာ American ဒုသမ္မတဟောင်း Joe Biden ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်သမ္မတ Trump က Ukraine အရာရှိတွေကိုတောင်းဆိုခဲ့ကြောင်းပြသနေပါတယ်။ Iran ပေါ်မှာထားရှိတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုမယုတ်သိမ်းမချင်း American နိုင်ငံနဲ့ဆက်ဆက် American နိုင်ငံနဲ့ဆက်ဆက်ဆွေးနွေးမှာမဟုတ်ဘူးလို့ Iran သမ္မတ Hassan Rouhani ကဗုဒ္ဓဖူးနှင့်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာကမ္ဘာခေါင်းဆောင်တွေကိုပြောကြားလိုက်ပါတယ်။အရင်တုန်းကတော့ဒီတန်ခတ်ပိတ်ဆို့မှုတွေအောက်မှာဆက်ဆက်ဆွေးနွေးမှုလုပ်ခဲ့ပေမဲ့အခုနောက်တစ်ကြိမ်ထပ်လုပ်မှာမဟုတ်ဘူးလို့လည်းပြောတာပါ။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အင်ကားနဲ့ဆွေးနွေးပွဲတွေအတွင်းမှာမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကရွန်ဂျာပြဿနာကိုအမြန်ဖြေရှင်းရေးအတွက်နိုင်ငံတကာပါဝင်ဖို့ပန်ကြားခဲ့ပါတယ်။တနင်္လာနေ့ညနေပိုင်းတော့ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တိကျတွေ့ဆုံပြီးရွန်ဂျာဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆနိုင်မှုအလွတ်သဘောဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ဦးဆောင်ညွှန်ကြားမှုအဖြစ်နဲ့ဘူဂေးရီးယားစီးပွားရေးပညာရှင်ခရစ်စတာလိုင်းနာဂျော်ဂျီဗာကိုခန့်အပ်လိုက်ပါတယ်။ကွန်မြူနစ်နိုင်ငံဖြစ်နေချိန်မှာမွေးဖွားခဲ့တဲ့သူကိုနိုင်ငံပေါင်း189နိုင်ငံပါဝင်တဲ့ IMF အဖွဲ့ကြီးရဲ့ဦးဆောင်ဒါရိုက်တာဘုတ်အဖွဲ့ကနေဗုဒ္ဓဖူးနေမှာအခုလိုရွေးချယ်ခန့်အပ်လိုက်တာပါ။
က ဂျာတာဗရင်နေမနေခင်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.